က RFA တင်းငွေတွေစကဝိုင်းအစီအစဉ်မှာဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာကတ်ကမ်ဘဲနဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာစကော့မာဆယ်တို့မြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြကြပါမယ်။အခုဒီစကဝိုင်းမှာပါဝင်ကြဖို့အတွက်ကျွန်တော်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ NCGUB ပြည်တော်စုမြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာဦးတောင်ထွန်း၊ဒါအပြင်မြန်မာအရေးလေ့လာသူတွေဖြစ်ကြတဲ့ကယ်လီဖိုးနီးယားပြည်နယ်ကဒေါက်တာဦးကျော်တင့်နဲ့မယ်ရီလင်းပြည်နယ်ကဒေါက်တာစိန်မြင့်တို့ဖြစ်ကြပါရခင်ဗျာ။ဒီပြီးခဲ့တဲ့အင်္ဂါနဲ့ပုတ်တူးနှစ်ရက်မှာဆိုလို့ရှိရင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီအရာကြီးကြီးနှစ်ယောက်ဟာမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးတော့စစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီဘိုးကော်မတီခေါင်းဆောင်တွေတိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီနောက်မြန်မာနိုင်ငံကအပြာမှာထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့သတင်းစာဆရာတွေနဲ့တွေ့ဆုံရမှာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Mr. Scott Marcia ကအမေရိကန်အစိုးရအနေနဲ့ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ဆောင်ရွက်သွားဖို့အတွက်အစဉ်အသင့်ရှိနေတယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာဒီပြုပြင်ပြောင်းလဲမှုတွေတိုးတက်မှုအခြေအနေတွေကိုမြင်တွေ့ရမှသာဒီရှေ့ဆက်ပြီးတော့စခန်းသွားဖို့ဖြစ်မယ်ဆိုတာမျိုးကိုဒီအသားပေးပြီးတော့ပြောကြားသွားပါတယ်။အဲတော့ဒီအခြေအနေတွေနဲ့ပတ်သက်ပြီးဥစွာပထမဒေါက်တာတောင်းထွန်းကိုကျွန်တော်မေးချင်ပါခင်ဗျာ။ဘယ်လိုများဒီခီးစဉ်ပေါ်မှာသုံးသပ်မိသလဲလို့ပါ
။ဟုတ်ကဲ့ဟိုကျွန်တော်တို့အနေနဲ့ကတော့ဒါ American ဆိုရအနေနဲ့ဒီမြန်မာပြည်ဒီမိုကရေစီနဲ့လူသားပြန်လည်ပြင်ရည်အတွက်နောက်ဖက်ခေါင်းဆောင်တွေနဲ့တိုက်ရိုက်အခုလိုမျိုးထိတွေ့ဆွေးနွေးတဲ့အပိုင်းကိုကျွန်တော်တို့ငိုရဲရလဲဒါကျွန်တော်တို့တိုက်တွန်းအကြံပြုခဲ့တာရှိပါတယ်။ဟောဒါ American ဆိုရကဒါကြံခဲ့တဲ့အနှစ်20မှာမြန်မာပြည်ဒီမိုကရေစီအတွက်ဒီနိုင်ငံတကာမျက်နှာစာမှာဒီဇိုင်းမတ်ကျွန်တော်တို့လုပ်ကိုင်ဆောင်ရွက်လာတာရှိတယ်။နောက်ကျွန်တော်တို့ဒီတဏ္ဍာန်ရေးရပြားပေးမှုတွေမကဘူးစီးပွားရေးရပြားပေးမှုတွေလည်းရှိကြတာကျွန်တော်တို့တွေ့ရတယ်။အဲကျွန်တော်တို့အနေနဲ့ကတော့ဒီ American ပြည်တော်စုဒီဒီသမရအစ်စ်ပေါ့နော်ဒီ Obama ထလာပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီကျွန်တော်တို့ဒီလိုမျိုးပြားပေးမှုတွေအဲလုပ်ယူနေတယ်မဟုတ်ဘူး။တပြိုင်တည်းတည်းမှာကျွန်တော်တို့ဒီနှာဖခေါင်းဆောင်တွေနဲ့ American policy ရဲ့ဘောဓာတ်နဲ့ဥတီချက်တွေကိုနော်တိုက်ရိုက်ထိတွေ့ဆွေးနွေးပြီးတော့နော်ကျွန်တော်တို့အခြေအနေတွေကိုအဲစူးစမ်းတင်တယ်နော်အဲလုံးတင်တယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ပြောခဲ့ပါတယ်အမှန်မှန်ကတော့ဒီ American ဆိုရအနေနဲ့ဒီနာဖာထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့သူစုံစကားပြောတာဒါသမရအိုဘားမားလက်ထက်မှာမဟုတ်ပါဘူးဒါသမရအာဘုတ်လက်ထက်မှာလည်းပဲဒါပီကန်ပေါ့နော်ဒီတရုတ်ဆိုရရဲ့အဲဒီကြားဝင်ပြီးတော့ဆောင်ရွက်ပေးမှုနဲ့အဲဒီ American ဆိုရdelegation เนี่ยเนาะกุสเลยภ่วยเนี่ยดีนาพะข้องส่งไอ้ตรงนั้นก็บุจุจจอซันอู้ส่งเนี่ย delegation ซื้อนี้อะไรใช่ป่ะแต่แม้ลูกดาเนี่ยเสร็จแปดตัวเลยกูดาซื้อนี้หมู่นี่เปลี่ยนผิดละดาเสร็จแปดมาละเเละมาอธุรญีลากันเยไซด์ไลน์ป่ะเนาะอธุรญีลากันลงนี่ในเฉยมาปฐมาซงจีซื้อนี้เว้ยผิดพี่รอดาดุติยะเฉยซื้อนี้เว้ยผิดตาก็တော့ဒါဒီလိုမျိုးတွေ့ဆုံဆွေးနွေးတဲ့စကားပြောတဲ့ဆိုတဲ့အနေထားလုပ်ငန်းစဉ်ရဆိုရင်တော့ဒါဒုတိယခြေဆန်းလို့ကျွန်တော်တို့မြင်တာပေါ့နော်အဲအဲ့ဒီအပြင်ကိုဒီခရီးစဉ်မှာဒါ American ဒီလက်ထောက်နိုင်ငံသားဝန်ကြီး Gert Campbell တို့ကလည်းပြောထားပါတယ်ငိုကလေးကဒါဟာအချက်လက်စူဇန်ရှာဖွေဖို့နော်ဒီလာမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေဒေါက်ဆန်းစုကြည်နဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေကဘယ်လိုမြင်တယ်လဲနော်ဒီ2010ရွေးကောက်ပွဲကိစ္စတွေရော2008ကိစ္စတွေရောလက်ရှိပြည်ဝင်နိုင်ငံရေးအခြေအနေတွေတိုင်းရင်းသားအခြေအနေတွေလူ့ခွင့်ရေးအခြေအနေတွေဒီကိစ္စအားလုံးပေါ်မှာဘယ်လိုမြင်လဲဆိုတဲ့သဘောထားတွေကိုဒီကောက်ဖို့ရယ်ကျွန်တော်နားဖတ်ခေါင်းဆောင်ဒီဘက်ကလည်းပဲနော်ကျွန်တော်တို့ဒီအမျိုးသားပြန်လည်တည်မြဲရေးနဲ့လူ့ခွင့်ရေးကိစ္စတွေဒီမိုကရေစီကိစ္စတွေရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုမျိုးလာဒီနိုင်ငံရေးအချံပြုချက်တွေ UN ရဲ့အချံပြုချက်တွေပေါ်မှာပြည်ပြင်ဆောင်ရွက်ခြင်းနဲ့သဘောထားရှိကြလေအဓိကအဖြစ်ကတော့ဒါ American ဆိုရနဲ့စကားပြောရုံတော့နဲ့မလုံးတော့ဘူးဟလာကာရီကန်ရှင်ချင်းချင်းစကားပြောဖို့ပိုအရေးကြီးတယ်။နော် American ဆိုရအနေနဲ့ကတော့ဒီနာဖတ်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေကြားထဲမှာနော်ကာရီကန်ရှင်တွေကြားထဲမှာတကယ်ကိုထိဆိုင်နိုင်ဆွေးနွေးပြီးတော့ဒါမြန်မာနိုင်ငံရဲ့နိုင်ငံရေးအနာဂတ်နဲ့ပတ်သက်လို့အားလုံးဘုံသဘောတူညီချက်တွေချဖွဲ့စည်းခြင်းနဲ့သဘောထားရှိတယ်ဆိုတာတော့ဒါပြောထားခဲ့တယ် တော်လည်းပဲကျွန်တော်တို့ဒီခီးရှင်ကနေပြီးတော့ရလက်ကတော့ကျွန်တော်တို့နှုတ်အားဖြင့်တော့ဘာဂရီပေးခဲ့တယ်တော့ကျွန်တော်တို့မသိသေးဘူးပေါ့ဗျာဒါ delegation ဒါလည်းပဲဒါ public မှာတော့เนาะအပြင်မှာတော့သတင်း media တွေမှာတော့ဟိုဒီသူတို့အနေနဲ့ပေးခဲ့တဲ့ message တွေပေါ့เนาะသူတို့ရဲ့သဘောထားတွေလောက်တော့ကြောပြီးတော့ဒီတိုးတက်မှုနဲ့ပတ်သက်လို့လည်းသူတို့ကစောင့်ကြည့်နေတယ်ဆိုတဲ့သဘောထားပဲပြောတော့တာရှိပါပဲအဲ့တော့လောရအရလည်းပဲကျွန်တော်တို့ September October ဆိုတော့ Gunala ကျော်သွားပြီ November လည်းရောက်လာတယ်ဆိုတော့တကယ်အဲဒီနိုင်ငံတွင်းမှာတော့เนาะကျွန်တော်တို့အမျိုးသားပြန်လဲအသိဉာဏ်ရေးဥတီတဲ့လောရအနေနဲ့ကတော့ဒီတော်ဆန်းစုကြည်နဲ့အဲဒီဘူဂျိုအောင်ကြီးတို့တွေ့ဆုံစကားပြောဆိုမှုတွေဒါတန်တမာရင်းနဲ့တွေ့ဆုံမှုတွေအဲ့ဒါတချို့ကတော့ကျွန်တော်တို့ရှိပါတယ်သို့တော်လည်းပဲအဲဒီချိန်ထဲမှာကျွန်တော်တို့အဲဖန်ဆင်းမှုတွေထိမ့်သိမ့်မှုတွေဒါတွေကလည်းဆက်ဖြစ်နေတဲ့အတွက်ကြောင့်မလို့ဟာလာဒီနေ့American ဆိုရဲ့ဂျာဝင်ဆောင်ရွက်မှုကဘယ်လိုဥတည်သွားမလဲဆိုတော့အပိုင်းကတော့ကျွန်တော်တို့အများကြီးစောင့်ကြည့်ဖို့လိုသေးတယ်လို့ပဲကျွန်တော်အနေနဲ့သုံးသပ်ချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒေါက်တာဆယ်မြင့်ရောခင်ဗျာဘယ်လိုများပြောချင်ပါလဲဗျ
။ကျွန်တော်အနေနဲ့ကတော့ဟိုဂူဂူလော့လော့ဆယ်ဖြစ်နေတာကိုကျွန်တော်တို့နောက်ကျောင်းလေးနည်းနည်းပြန်ပြီးတော့ဟိုပြန်ပြောချင်တယ်လေ။ဘာဆိုတော့လွန်ခဲ့တဲ့3လ4နှစ်လောက်ကစားပြီးအရင်ကမ္ဘာပေါ်ဆက်ထက်တဲ့စားပြီးဒီကလော့သမဂ္ဂနဲ့တစင်ကျွန်တော်အထူးပြန်ပြန်ပါတိုက်ခံကောင်းအဖွဲ့စည်းရောကိုလုံးကလွတ်တမ်းကနေစီကရီကောင်ဆယ်မှာပဲကိုလုံးဒီကိစ္စမြန်မာကိစ္စကိုပြင်ဆင်ဖို့မြန်မာ့ကမ်ပိန်းတွေလုပ်ကြတယ်ပေါ့နော်အဲ့မှာကုသတမ်းကဟိုကျွန်တော်တို့ကိုယ်စားလှယ်ရွှတ်တဲ့သွားတယ်မအောင်မြင်တာတော့ကိုလုံးလည်းတည်တဲ့တိုင်းအဲ့တည်းကကျွန်တော်တို့3နှစ်လောက်တည်းကကျွန်တော်တို့ကျွန်တော်စာရန်တစ်ခုတင်ပါတယ်ကျွန်တော်နှစ်ကြာပေါင်းပါပုဂ္ဂိုလ်3လောက်နဲ့ကျွန်တော်တို့စိတ်နှိတ်ကိုကျွန်တော်တို့တင်ပါတယ်အမေရိကန်ဆိုရအနေနဲ့ဒါလည်းအာဒီကြားဝင်ပြီးတော့ဝင်စိတ်သာဆွေးနွေးဖို့ဆိုတာရှိပါတယ်ကျွန်တော်နောက်တစ်ခါကျွန်တော်ဖိုဝင်းကအရင်ကတောင်ချစ်တဲ့ရင်ကြောင်းတောင်းတာကောင်းတော့တကယ်တော့ကိုဝင်းမိုးတို့ပါလို့ဆိုရင်လင်းကားလေးတောက်တဲ့ကစင်ကလူသားတို့ရှိကိုပြောနေကြပါပြီနော်အဲ့တော့တမရပုရှာပုရစီရတော့ဂုံတော်ကြီးအတိုက်ခံကဖွဲ့စီပြပဖွဲ့စီဘုံကဆိုင်ရှင်နဲ့ခါထပ်ပြီးတော့ပို့ပြီးတော့တင်းချောင်းဟိုအိုက်ဆိုလေးလို့ကိုပိုင်းပြောတော့လူမကျွန်တော်တကီစားဘယ်လိုမှအမအောင်မြင်လေအခုတော့သူတို့ကမလားဥပမာလည်းပြောတော့သူတို့ပြေဆုံးဆွေးနွေးဖို့သူတို့သူတို့ကမ်းလာလာတဲ့သူတို့ကိုကြည့်ပြောင်းလာတဲ့အပိုင်းမှာဒီကိစ္စကသူတို့ဆက်ပြီးဆောင်ရွက်တာကျွန်တော်မြင်တော့ကျွန်တော်အနေနဲ့ကတော့သူငယ်ပုဂ္ဂိုလ်ရဲ့ကျွန်တော်ဝန်သားတယ်ကျွန်တော်တို့ကဒါပေမဲ့ကတော့ဒေါက်တာဦးတော်မင်းပြောတော့သူပဲဒီစားအစိုးရရှိစီရဲ့အခုမှစပြီးတော့စတဲ့ပထမခြေလမ်းတရားရှင်ရဲ့အချက်လက်ရှာဖို့နဲ့နေသွားတာမရှိသေးဘူးအပြည့်လုံးအမေရိကန်ဆိုရကိုဝင်ကြီးချဖြစ်တာပို့ပြီးတော့ကျွန်တော်တို့ကမျောလင်းနေဆိုတော့အပြည့်လုံးဆိုရန်ကန်ရှင်နေနေတဲ့အဒီကိစ္စမှာသူတို့မှာတိုက်ရိုက်အကျိုးသက်ရောက်မှုတွေတိုက်ရိုက်ရှိနေတယ်။ဘာလို့လဲဆိုတော့တောင်းဆိုရတဲ့ sanction တွေအဆိုပေးဖို့ဆိုတာအားပဲပြောပြောနိုင်ငံတကာဖိအားပေးမှုကိုကျွန်တော်တို့ဥပဒေများမှာရောက်ပါလို့ရှိရင်အမြဲတမ်းဟို security council မှာဆိုလို့ရှိရင်အာဒီုံနဲ့ပရရှားဗီဒီယိုသုံးပြီးတော့မြန်တိုင်းပေးချတာကိုကျွန်တော်တို့အချိန်ကြီးတွေ့ခဲ့ပြီဆိုတော့ဒီတစ်ခါတော့အမေရိကန်အစိုးရကိုယ်တိုင်ဝင်ပြီးသူကကြားဝင်စီးစပ်ပြီးတော့အကြိမ်ကြီးအောင်မြင်ခဲ့လို့ရှိရင်သူကခုနကဲရော့ဒ်အင်စတစ်ကိုကြားအဲလို policy ရသူကဒီအောင်မြင်လို့ရှိရင်ဆွေးနွေးဆွေးနွေးမှုတွေအောင်တိုးတက်လာလို့မြတ်တစ်ဖက်ကလည်းသူတို့ sanction ရှော့ပေးမယ်ပါလေစတာဟိုဒေါ်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့တခြားတကယ်ကောင်းတော့နေကိုရင်ကကျူဆူပြတ်တာကိုသူတို့လက်ခံပြီးတော့ဒီစားပြီးတော့ပြန်သုံးလာတယ်ပေါ့ဗျာဆိုတော့အာဘုနာပြောလို့အချိန်ကတော့အများကြီးဆောပါသေးတယ်ပထမခြေနဲ့တရားနဲ့ကြည့်ရမယ်ဒါရင်းနဲ့တခုရှိတာတော့မျောလင်းချက်တွေကတော့ဒီကအများကြီးခြေလဲဆွတ်ဆွတ်စင်းကွယ်မရနိုင်ပါဘူးတွန်တောင်းစုချက်တွေကခါတာတွေအများကြီးဒါရမှဒါလို့နေဆိုဒါတွေကဟိုနိုင်ငံရေးအရာတော့ခုနပြောလို့ပြတ်ပြီးတော့ဒါrecondition လောက်တာတွေကတော့အများကြီးရှိတော့ပေါ့ဗျာဒါပြီးနဲ့အရေးကြီးဆုံးကတော့ဒီဟာကိုပြေးပြေးနဲ့ဆက်လက်ပြီးအကောင့်တွေဖော်သွားဖို့ကအဖြစ်ပက်ကဝိုင်းပြီးတော့ကူညီဖို့လိုတယ်ဆိုတာကျွန်တော်တို့အနေနဲ့မြင်နေတယ်ကျွန်တော်အဲ့ဒါပဲပြောချင်ပြောချင်တယ
်ဟုတ်ကဲ့ဆရာဦးကျော်တင်ရောခင်ဗျ
အာကျွန်တော်ဟိုဆရာဒေါက်တာတောင်းထွန်းနဲ့ဆရာဦးသိမ်းမြန်ပြောသွားတဲ့အတိုင်းပေါ့နော်အခုချိန်ဒီပထမခြေလမ်းလေးကိုချနိုင်ပြီဆိုတာလေးကျွန်တော်လက်ခံပါတယ်ဒါမှန်လည်းမှန်ပါတယ်ဒီအတွက်ကျွန်တော်ကဘသူ့ကို credit ပေးခြင်းလဲဆိုတော့ဒီအမေရိကန်ကလုတ်တာလုတ်တာတပိုင်းပေါ့လေအဲမြန်မာနိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနပေါ့ဗျာအဲသူတို့ကနေပြီးတော့ ဒီလိုမျိုးဖြစ်လာအောင်တို့ရဲ့တန်တမန်ကြီးရပါတယ်ဆိုရှာမှုတွေအများကြီးရှိခဲ့မလို့ယူဆတယ်လေတို့ရဲ့အောင်မြင်မှုပထမဆုံးအောင်မြင်မှုအနေနဲ့ကျွန်တော်ယူဆတယ်ဒါတို့တိုင်းပြည်အတွက်လည်းကောင်းပါတယ်ဘာဆိုတော့ကျွန်တော်တို့အမေရိကန်လိုဒါမှမဟုတ်စီးပွားရေးတခြားရှိတဲ့အနောက်အစုဖြစ်တဲ့ဂျပန်နိုင်ငံလိုနိုင်ငံတွေကကျွန်တော်တို့ထွေးထွေးမမနဲ့ပေါ့လေဒီမိုကရေစီကိုရောက်အောင်လုပ်ပင်နိုင်ခဲ့တယ်လုပ်နိုင်ခဲ့တယ်အစားပေးနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ပမာပြည်သူလူထုတွေအတွက်အများကြီးကောင်းတယ်ဆိုတော့ဒီလက်ခြေလမ်းအစလေးကမြန်မာနိုင်ငံအားရေးဝန်ကြီးဌာနရဲ့ရှာရှာပါပါအောင်မြင်မှုတစ်ခုနဲ့ကျွန်တော်မြင်တယ်လေ
ကျွန်တော်တို့သဘောမတူဘူးခင်ဗျဥကြော်တဲ့ခင်ဗျဘာလို့လဲဆိုတော့ဒီဥစားကမြန်မာနိုင်ငံအားရေးဝန်ကြီးဌာနကနေသူတို့လုပ်ချင်တိုင်းလုပ်လို့ရတာမဟုတ်ပဲနဲ့ဒါကစစ်ဆိုရခေါင်းဆောင်ပိုင်းကနေပြီးတော့ခွင့်ပြုလို့သူတို့ကလုပ်ရတာဟိုဘခိုင်းတာလုပ်ရတယ်ဆိုတော့
ဟုတ်ပါတယ်ကျွန်တော်လက်ခံပါတယ်အားလုံးကတော့အစိုးရခေါင်းဆောင်ပိုင်းကဒါပေမဲ့လို့
ဟုတ်ပါတယ်
အစိုးရခေါင်းဆောင်ပိုင်းကရှိတယ်လို့ရှေ့ကပိုက်ကောင်းတက်ပေးမလို့ရှိမှလည်းဒီဘက်ကဆက်ပြီးတော့ဆင်းမှာပေါ့ဗျာ
ဟုတ်ကဲ့
ရှေ့ကနောက်ကရေရှိတာကတော့ရေရှိတာပေါ့ဗျာပိုက်ကောင်းကရှေ့ကတက်အောင်ပါဗျာအဲ့တော့မတက်ဖက်နဲ့တခြားနေရာကိုသွားလို့ရှင်လည်းရေကတခြားနေရာကိုစီးမှာပေါ့ဗျာဆိုတော့အဲ့ဒီအတွက်တန်တမန်ရေးဆိုတဲ့အပိုင်းလှူရှားမှုလေးကအဲ့ဒီဟာလေးကအရေးကြီးတယ်လေဗျပိုက်ကောင်းလေးကိုဘယ်နေရာသွားတတ်မယ်ဘယ်လိုဆူရအောင်လုပ်မယ်ဆိုတဲ့ဟာလေးတွေကဒါတောင်းတိုင်းကိုဟိုကျွန်တော်တို့လက်ရှိဟိုမဆာလာခက်တကစားပြီးတော့လေလုံးလုံးမရတာတွေအများကြီးရှိပါတယ်အဲ့ဒီထဲကနေပြီးတော့ကျွန်တော်တို့ဒီဟာလေးကိုတော့ဟိုဖြစ်အောင်လုပ်လိုက်တယ်လို့ကျွန်တော်တို့အဲ့လိုပဲယူဆတယ်လေ
ဟုတ်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တောင်းတော့မှာဟိုကျွန်တော်အနေနဲ့နေနေ20ခမိုင်းကိုကျွန်တော်ပြန်ကြည့်မယ်ဆိုရင်ဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပဲဖြစ်ပေါ့နော်ကျွန်တော်တို့ဒီပြပမှာရှိတဲ့မျိုးသားညီမောင်ဆိုရတာပဲဖြစ်ကျွန်တော်တို့တောက်လျှောက်ဆိုသလိုဒီတွဲဆောင်ဆွေးနွေးရဲ့နည်းနဲ့နိုင်ငံရေးအဖြစ်ရှာဖို့ကျွန်တော်စူးစမ်းခဲ့တယ်။ဒီထွေမှုချုပ်ကလည်းကိုယ်စားလှယ်ကိုအယ်ဘာရိုဒီဆိုတိုခစ်ကနေပြီးတော့ကလည်းရာဇာလီယာနေကူဂမ်ဘာရီနောက်ဆုံးထွေမှုချုပ်ကိုရိုင်းသွားတဲ့အထိပေါ့နော်။ဆိုလိုတာကဗမာနိုင်ငံရဲ့ပြဿနာကိုဟလာဒီကျွန်တော်တို့ခိုင်ခံရှင်နေမျက်နှာချင်းဆိုင်ပြီးတော့အလားဒီငင်းငင်းချမ်းချမ်းဖြစ်ရှင်းဖို့ခွင့်လန်းနေတာအများကြီးရှိခဲ့တယ်ဒီဘက်ကလည်းပဲအများရန်လန်းဖွင့်ထားခဲ့တယ်နိုင်ငံတကာကလည်းကူညီဆောင်ရွက်ဖို့အစဉ်နဲ့ရှိခဲ့တယ်အဲကူညီလဲကူညီခဲ့တယ်တကယ်လို့အောင်မြင်သွားခဲ့မယ်ဟလားတကယ်ကိုကျွန်တော်တို့ဗမာပြည်မှာမျိုးသားပြန်လဲတင်ပြရေးရှိပြီးတော့ဟလားဒီကျွန်တော်တို့တိုင်းပြည်ပြန်လဲဒီဆောက်ရေးတွေကိုငင်းငင်းချမ်းချမ်းလုပ်နိုင်မယ်ပြည်တွင်းစစ်တွေရပ်ဆဲသွားမယ်ဆိုလို့ရှိရင်လဲဟလားစီးပွားရေးနဲ့ပြန်လဲထူထောင်ရေးမှာပြန်လဲကူညီဖို့ဆိုတဲ့ဟာတွေလဲပြောခဲ့ကြတာပါလေဟိုမှာကျွန်တော်တို့ဒီအလို့သဘောဆွေးနွေးပွဲဒီ Wilton Park ကစပြီးတော့เนาะဒီကူညီမယ်ဆိုတဲ့အပိုင်းဒီဒါပေမဲ့အဲ့ဒီအခွင့်အလမ်းတွေကိုအမြဲတမ်းမျက်ကွယ်ပြုခဲ့တဲ့အနေအထားတော့ကျွန်တော်တို့တွေ့ရတာပေါ့เนาะအဲဒီတစ်ခါကလည်းပဲဒါတခြားအခွင့်အလမ်းမှာပဲဒါ American ဆိုရလဲသူပြောတာကသူတကယ်သူတို့ညွန်မှန်းတာကဒါဘသူမှအင်အားသုံးပြီးဖြုတ်ချဖို့လည်းမဟုတ်ဘူးနော်သူတို့ရှင်းထားတယ်နော်သူတို့ဒီ regime change ဆိုတဲ့ဟာမဟုတ်ပဲねဒါအင်အားစုအားလုံးတော့ပါပြီးတော့ဒီ democracy အတွင်းကူးပြောင်းရေးကိုနော်တက်မတော်ခေါင်းဆောင်တွေပါပါဝင်ပြီးတစ်ဆင့်သွားဖို့ပေါ့နော်ဆိုတော့ဒါတကမ္ဘာလုံးရဲ့သဘောထားပါ American သဘောထားတယ်မဟုတ်ဘူးဘေးရအင်ဒီဂျင်းနိုင်ငံတွေရဲ့သဘောထားဆိုတော့ဒီနေ့ဒီအချိန်ခါမှာရောနော်ကျွန်တော်တို့အရင်တော့လို့ရှစ်တလန်းတိုးပြီးနောက်နှစ်လန်းဆုတ်ဦးမှာလားဆိုတဲ့အခွင့်အလမ်းတွေကိုပယ်ချဦးမှာလားဒါတွေကတော့အားလုံးမှာမိခွန်းနေရတော့ရှိကြတာပေါ့နော်။ဘာလို့ပြည်သူလူထုအနေနဲ့ကတော့နစ်နာနေတာဟုတ
်။နောက်ဘာဖြစ်မယ်ဆိုတာပေါ့နော်။နောက်ဘာဖြစ်မယ်ဆိုတာ
ဟုတ်ကဲ့
ပါတယ်မှန်ပါတယ်။ကျွန်တော်ကခုလက်ရှိအခြေအနေဒီဖြစ်တာလေးကိုပဲပြောရပါ။ဒါကဥပမာအစိုးရကဟိုနေပါလိမ့်။ policy ကိုပြောင်းပွားတော့မယ်လို့တရားဝင်မပြောခင်ကျွန်တော်တို့အာဆီယံအစည်းအဝေးမတိုင်ခင်မှာလည်းမြန်မာကောင်းတန်တမန်နေနဲ့အမေရိကန်တန်တမန်နေနဲ့ရိုးရရမှာဆွေးနွေးလာတဲ့အချက်လေးတွေကစပြီးတော့ဒါတန်တမန်ရေးရဟိုလိုအပ်တဲ့အချက်တွေကိုကျွန်တော်ညီလောက်လာတိုင်းလုပ်ပဲယူစားတယ်လေအဲ့တော့ဖိုင်နှစ်ခုဆက်ဖို့အလုပ်ကတန်တမန်ရဲ့အလုပ်ဆိုတော့အဲ့ဒီနောက်ပိုင်းမှာပေါ့ရအဲ့ဒီဟိုကိုယ်ကောင်းဆောင်နေအခြေအနေကိုကြည့်ပြီးတော့ဒီလိုပြောရင်တော့ဒီလိုလေးဆက်မိနိုင်တယ်ဆိုတဲ့ဟာဒါတန်တမန်ရဲ့အလုပ်ဆိုတော့ဒီကျွန်တော်ဒီကိစ္စကိုသူတို့ဒီ credit ပေးတာပါအဲ
့တော့
နောက်ဘာဖြစ်မလဲဆိုတာကြားတဲ့အခါကျတော့ဆိုတော့ရတော့နိုင်ငံရေးဝန်ကြီးကလင်တန်နဲ့ဒေါ်စုနဲ့ပဲတွေ့ရမယ်လားတန်းရွှေနဲ့ပဲတွေ့ရမလားဒါတွေဒီအခြေအနေမျိုးဖြစ်လာရင်တော့ကျွန်တော်တို့အများကြီးပို့ပြီးတော့အတက်စရာမျှော်လင့်နေရရှိရတဲ့ဟာပေါ့လေဒါကျွန်တော်တို့လက်ရှိအခြေအနေမှာစောင့်ကြည့်ရမယ်ဟာလေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအဲ့တော့ကဒီအမေရိကန်ကိုယ်စားလှယ်တွေကတင်ပြခဲ့တယ်ဆိုတဲ့အချက်လက်တွေထဲမှာဒေါ်စန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေပြန်ပြီးတော့လွတ်မြောက်ရေးကိုမြင်နေတယ်နောက်ပြီးတော့မြန်မာနိုင်ငံထဲမှာလူအခွင့်အရေးချိုးဖောက်မှုတွေဟလာညှော်နေရပ်ဆဲသွားတာကိုမြင်နေတယ်ဒါအပြင်ရွေးကောက်ပွဲမတိုင်ခင်မှာလည်းပဲဒီမိုကရေစီနီးကြတဲ့ပြုပြင်ပြောင်းလဲမှုလေးတွေလောက်တာကိန်းတာကိုမြင်နေတယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်။အဲဒါအပြင်ဒေါ်စန်းစုကြည်ကိုလည်းပဲ NLD ပါတီခေါင်းဆောင်တွေနဲ့ပုံမှန်တွေ့ဆုံနိုင်ခွင့်ပေးတာကိုလည်းပဲမြင်နေတယ်လို့သူတို့ပြောကြတယ်။အဲဒါလို့ပြောခဲ့ကြတယ်တင်ပြခဲ့ကြတယ်ဆိုတော့က ဒီစေအစိုးရဘက်ကနေပြီးတော့အတောင်းဆိုတာတွေများလာကြီးလားလို့လဲသူတို့ဘက်ကထင်ထင်ထင်ပါပဲပေါ့အဲ့တော့ဒီကိစ္စတွေပေါ်မှာဘလောက်လက်ရောမှုပေးလာနိုင်မလဲဆိုတာလည်းကျွန်တော်တို့စဉ်းစားသုံးသပ်ချင်ပါတယ်ခင်ဗျအ
ဲကျွန်တော်ကပြောလို့ပေါ့လေကိုကစူးငင်းဝရီယာစားတယ်တယောက်နဲ့တယောက်အပေးယူပေါ့ဗျာဒါ compromise လုပ်တဲ့သဘောမျိုးနဲ့ငယ် compromise လုပ်တဲ့သဘောမျိုးမှာအဲကိုဘက်ကကြီးပဲခရဲဒါရီကဥက္ကမောင်းကြီးပြောလို့အာတော့ကျောက်တင်တောင်းတာတွေများတယ်တစ်ဖက်ကလည်းဟာဒီဥစ္စာတော့အဖြစ်ဘူးကျုပ်တို့မလိုက်ရောနိုင်ဘူးဆိုရင်ဒါပွဲရပြက်သွားတော့ဒါကတစ်ဖက်ကလည်းအာကျောက်ကတော့ဘလုံးမတင်တောင်းထားလို့ရှိရင်နောက်ပိုင်းရလို့ရင်ဒါလေးတော့အာဒူးလောက်တင်မှရင်းလောက်ကြမယ်ဆိုတော့တော့အပိုင်းကတချို့ကလည်းအဲ့ဒါမျိုးနဲ့တောင်းတာတွေလည်းရှိတယ်ပေါ့ဗျာဒါတော့ strategy မှာတော့မျိုးမျိုးတိုင်းနိုင်ငံရေး view ဟာရဒါအကြောင်းတွေတော့ကျင့်သုံးတာတော့ diplomatically ဒါ strategy ကတော့မတူရဘူးပေါ့ဗျာဒါပေမဲ့လူပိန်းအနေနဲ့ကြည့်ရရင်တော့ဒါတရားဝင်သဘောမျိုးပါပဲအဲ့တော့ကြားနေပွဲစားလုပ်တဲ့လူဟာလေဘုရားပြောလို့တစ်ဖက်နဲ့တစ်ဖက်နဲ့အပေးယူနေအောင်သူကကြားတယ်နည်းနည်းပါးပါးဖေးဖေးပါးပါးလေးပြောတဲ့ခါကျတော့သူကဒီပြောလိုက်လို့ဝင်ကူညီလိုက်လို့သူ့အတွက်လည်းအကျိုးရှိလာမယ်တပတ်ကလည်းသူကတော့အောင်မြင်တော့လို့ရှိရင်လည်းအရင်ကန်ရှင်နေနေရလဲသူတို့မှအကျိုးမြတ်တွေရှိနိုင်တယ်ဆိုတော့ဒီမှာလူတွေကကျွန်တော်တို့ဘာပဲပြောပြောကိုလုံးကိုအကျိုးအတွက်ကိုအလုံးလုံးနေကြတာပဲအဲဒီတော့ဒီအပေါ်မှာဟိုအခြေအနေခံပြီးတော့အခြေအနေအခြေတင်ကြဆိုဆွေးနွေးမယ်ဒါပြင်နဲ့ခုနပြောလို့progress ကတော့ကျွန်တော်တို့တိုးတက်မှုကတော့ကျွန်တော်တို့ကဒါပေးယူပိုင်းမှာကျွန်တော်တို့တော်တော်လေးဒါတင်းတင်းမွေ့မွေ့နဲ့ဒါလောက်ကင်နိုင်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်လေ
ဟုတ်ကဲ့ခုနကပြောခဲ့သလိုပေါ့ဗျာဒီတိုက်ရုံးမှုတွေဘယ်လောက်ရှိလာမလဲဆိုတော့အကုန်လုံးကအမေရိကန်အစိုးရကလည်းပဲသူတို့ကစောင့်ကြည့်နေမယ်လို့ပြောတယ်အားလုံးကလည်းပဲကြည့်နေကြမှာသေချာပါတယ်ကျွန်တော်ခုနကဒီကိစ္စကိုတင်ပြတာကဒီလိုက်ရုံးမှုဘယ်လောက်များဟိုရှိလာနိုင်မလဲဆိုတာကိုပါနောက်တစ်ခုကဒီတချို့ကပြောနေကြတာပေါ့လေအခုမြန်မာအစိုးရနဲ့ဆက်ဆံမှုအတွက်အမေရိကန်ကပြောဒီကြိုးပမ်းလာတာကလည်းပဲဒီတရုတ်ပြည်ရဲ့ဩဇာအာဏာကြီးတဲ့ကြီးထွားလာတာကိုပြန်ပြီးတော့ထိန်းချုပ်ဖို့လို့ပြောတဲ့လူကလည်းပြောကြတာပေါ့အဲ့တော့ဦးတောင်ထွန်းကအဲ့ဒီတရုတ်နဲ့မြန်မာအရေးနဲ့အမေရိကန်ရဲ့ကြိုးပမ်းမှုနဲ့ဘယ်လိုဆက်ဆံမိလဲဆိုတာနည်းနည်းတော့ပြောပြပါအောင်လားဗ
ျဟုတ်ကဲ့တခုတော့ရှိတာပေါ့လေဒါဒီကျွန်တော်တို့ဒီ policy ဘက်ကပုံကိုယ်ရဲ့တုံ့တက်ချက်ဒီမှာကတော့ American စီးပွားရေးပိတ်ဆို့ပြီးတဲ့နောက်ပိုင်းမှာဗမာပြည်မှာတရုတ်ဩဇာအာဏာလွှမ်းမှုရန်ကြီးထွားလာတယ်။နောက်ပါတရုတ်ပေါ်မှာမိခိုမှုကရန်ကြီးလာတယ်လို့တော့မြင်တာပေါ့လေ။ဟိုကျွန်တော်တို့အနေနဲ့မြင်တာကတော့ဒါ American အစိုးရအနေနဲ့ကတော့သူတို့ရဲ့အကျိုးစီးပွားအခြေခံပေါ်မှာတစုံတရာတော့စဉ်းစားကောင်းလဲစဉ်းစားမှာပေါ့။နောက်တော့သို့တော့ကျွန်တော်တို့ဘက်ကရှောင်းပေးတာကခဏိ American policy အဖြစ်ကတကယ်ကအဓိကဥတီချက်ကနော်ငါမြန်မာနိုင်ငံဒီမိုကရေစီရေးဟလာဒီကျွန်တော်တို့အမျိုးသားပြန်လည်တင်ပြဘယ်လိုကူပေးနိုင်မလဲဆိုတော့ဒီအပိုင်းငါကနေကျွန်တော်တို့ကြည့်တဲ့အခါမှာကျွန်တော်တို့ဒီနိုင်ငံတကာအတွေ့အကြုံတွေရပြဿနာတွေဖြေရှင်းတဲ့နေရာမှာဆာစီးပွားရေးပိတ်ဆို့မှုနဲ့အတူတန်တမာရေးရာအထိတွေ့မှုကထက်ချက်မကွာလိုက်လာမှဒါဟာအဖြေရရနိုင်တယ်ဆိုတာနိုင်ငံကပြည်ပခါတွေဖြည့်ရှင်းတဲ့နေရာမှာကျွန်တော်တို့တခြားနိုင်ငံတွေမှာလည်းကျွန်တော်တို့တွေ့ရတာပါပဲအခု American ဆိုရရဲ့လုပ်တဲ့ file ကကျွန်တော်တို့စီးပွားရေးပိတ်ဆို့မှုတွေမခဘဲနဲ့တပြိုင်တည်းမှာတန်တမာကြီးရဲ့အရာဖြည့်တွေ့မှုကိုတိုးမြင့်တာအဖြေရှာဖို့ကြိုးပမ်းတာနော်အဲ့လိုသဘောအဲ့လိုလှုပ်ချင်းအချင်းလည်းပဲတစ်ခါမှာ policy တစ်စုံလုံးကိုလည်းချက်ချင်းလည်းပြောင်းသွားတာတော့မဟုတ်ဘူးပေါ့လေနော်တစ်ဆင့်ပြီးတစ်ဆင့်ဖြစ်ပေါ်တိုးတက်မှုအပေါ်မှာပြောင်းသွားမယ်ဆိုတဲ့အပိုင်းပေါ့နော်အဲကြောင့်ကျွန်တော်တို့ဒါလက်ခံတယ်ဒုတိယကဒီတရုတ်ရဲ့အနေထားနဲ့ပတ်သက်လာလို့ရှိရင်လေ American ဆိုရရဲ့ဒီ policy အစ်စ်ကြီးညာရမှာသူတို့ပြောသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီရေးပြင်ပြောင်းလဲကိစ္စမှာသူတို့တနိုင်ငံနဲ့တော့လုံမာတော့မဟုတ်ဘူးတခြားအရေးကြီးတဲ့နိုင်ငံတွေနဲ့လည်းညှိနှိုင်းသွားမယ်ညှိနှိုင်းသွားမယ်ဆိုတဲ့နေရာမှာဒါ EU တို့ဂျပန်တို့လား Australia တို့ Canada တို့ပါတဲ့အပြင်ကိုဒေတာရင်းမှာရှိတဲ့ဒီတရုတ်အိန္ဒိယအာဆီယံနိုင်ငံတွေနဲ့လည်းညှိနှိုင်းသွားမယ်လို့ဆိုတဲ့သဘောမျိုးဒါပြောထားတာတွေ့ရပါတယ်ကျွန်တော်အနေနဲ့မြင်တာကတော့ဒီကျွန်တော်တို့ဗမာပြည်မှာအပြောင်းလဲဖြစ်ဖို့ကိစ္စမှာကျွန်တော်တို့ Senator Webb တို့လို့ပြောသလိုပေါ့ဗျာဥတီချက်က American Officer ဆက်ဝင်ပြန်လဲပြီးတော့ကြီးထွားလာဖို့ဥတီချက်နေနဲ့သွားထားမယ်ဆိုလို့ရှိရင်တော့အလုတ်အောင်မြင်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဒေတာရင်းကနိုင်ငံတွေကတန်တရားတွေပုံကြီးလာပြီးတော့အဲအဲ့ဒီနေရာမှာအဖြေရရောက်မှာမဟုတ်ဘူး။အမှန်မှားက American နဲ့ဒေတာရင်းကနိုင်ငံတွေနဲ့အတူတကွပူးပေါင်းလုပ်ရမယ်။ဒီအဖြေရှာရေးကိစ္စမှာ American နိုင်ငံရဲ့အခန့်ကဏ္ဍရှိသလိုတခြားနိုင်ငံတွေရဲ့အခန့်ကဏ္ဍကိုလည်းကျွန်တော်လမ်းဖွင့်ပေးရမယ်လို့ကျွန်တော်မြင်တယ်။အဲ့ဒီနေရာမှာတော့ကုလသမဂ္ဂကဆောင်ချက်တစ်ခုအနေနဲ့နော်ဂျာရဲကနေ coordinate ဒီနိုင်ပြတဲ့သူအနေနဲ့တော့ကျွန်တော်တို့ရှိနေအောင်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဥကြော်တင်အောင်ခင်ဗျအခုအကောင်းကြီးပြောသွားတာ
ဒါနိုင်ငံရေးအရာပဲလေနောက်တစ်ခုကတော့ဟိုကျွန်တော်တို့ဤပညာပြောမှာပါဗျာမြောက်ကိုရီးယားနဲ့မြန်မာနဲ့ဆက်ဆံရေးမှာနျူကလ িয়ার ပြိဿတော်တော်လေးပတ်သက်နေတာလို့အမေရိကသံသယရှိတယ်လေဆိုတော့အဲ့ဒီမှာမြောက်ကိုရီးယားဤပညာပဲဝင်လာလာဒါမှဓမ္မမဟုတ်လို့ရှိရင်မြန်မာပြည်ကလက်ရှိထွက်နေတဲ့ကုန်ကြမ်းပဲမြောက်ကိုရီးယားပဲသွားတာနျူကလ িয়ার ကုန်ကြမ်းကိုပြောတာပါမြောက်ကိုပဲသွားတယ်ဒီနှစ်ခုလုံးကအမေရိကန်အတွက်ဟိုတော်တော်လည်းထုတ်ပြောလို့မရပါပဲဖြစ်နိုင်ရင်တော့မြောက်ကိုရီးယားကိုဒီဟိုသွားတဲ့ဟာတွေကို control အောက်မှာပေါ့ဗျာဟိုထိန်းချုပ်မှုအောက်မှာသွားလောက်အောင်အဲဒါမှမဟုတ်လည်းဖြစ်နိုင်ရင်လုံးဝမသွားအောင်သွားလောက်အောင်လောက်လှုပ်ချင်တဲ့အနေအထားရှိတယ်အဲ့ဒါကြောင့်မြန်မာဆိုရနဲ့တိုက်တာတစ်ခုထိဆက်ဆံရမယ်ဆိုတာကတော့ဟိုနောက်ွယ်ကဆုံးဖြတ်ချက်တစ်ခုဖြစ်လိမ့်မယ်လို့ထင်တယ်ဒါပေမဲ့ရှင်းတန်းဆုံးဖြတ်ချက်ကတော့ခုနပြောတဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီနဲ့လူ့ခွင့်ရေးတွေပြန်ရဖို့အတော်ဆန်းစုကြည်ကောင်းဆောင်တဲ့ NLD ပေါ့လေအပါဝင်ဒီလိုပုံကိုယ်တွေကအစိုးရဖြစ်လာခဲ့လို့ရှိရင်အမေရိကန်အနေနဲ့ပို့ပြီးတော့လုံးလုံးကိုင်းလို့ကောင်းလာမယ်ဆိုတာမြင်တဲ့အတွက်ဒီမိုကရေစီအရေးဆိုတာပို့ပြီးတော့အမေရိကန်အတွက်စိတ်ဝင်စားစရာအရေးဆိုတာသိကြပါလားခင်ဗျ။
ကျွန်တော်အနေနဲ့မြင်တော့ခုနဟိုအမေရိကန်အနေနဲ့ကကျွန်တော်ဒေတာအထူးဖြင့်ကျွန်တော်အရှိတောင်အရှပေါ်မှာသူတို့ပြန်ပြီးခုနရင်ဟီလရီကလင်တန်ပြောသလိုပေါ့လေပြန်ပြီးတော့အမေရိကန်ပြန်ပြီးဆက်ဆံရေးတိုးမြင့်အောင်လုပ်လာတယ်အပိုင်းဒီမှာကျွန်တော်တို့အာဆီယံအထူးဖြင့်ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့အာဆီယံအနေနဲ့သူတို့လုံနိုင်တဲ့ဟာတွေတချို့မလုံနိုင်တဲ့အပိုင်းတွေအများကြီးရှိတယ်ဗျာသူတို့ဥပမာအပြင်ဥရောပပုံစံလိုဟာမျိုးဖွဲ့စည်းမျိုးသွားဖို့ကိစ္စမှာသူတို့မြန်မာပြည်အနေနဲ့သူတို့တို့ကနောက်မှာအာတချို့မြန်မာပြည်မကောက်တလာဦးလို့ဘာလို့လဲပါတော့ဗျာအဲ့တော့တရားတွေဟာသူတို့ကကဲဒီဝေးဖွဲ့စည်းတရားအနေနဲ့အကောင့်တွေပေါ်လာလို့ရှိရင်အမေရိကန်အနေနဲ့ကတရုတ်ပြင်ကျွန်တော်တို့ရဲ့ interest ကဒီမှာစီးပွားရေး interest ရှိတော့ပေါ့ဗျာနောက်တော့နောက်တစ်ခုကလည်းတို့အမြင်နဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာအကြွေဒီတိုက်ခိုက်နေတဲ့ဆက်မြန်မာဆက်ဆိုးရတဲ့ဒီလေမှုရခဲ့လို့ရှိရင်ပေါ့ဗျာနောက်ပိုင်းကျရင်စီးပွားရေးအနေနဲ့ဟိုလောလောဆယ်မှာတရုတ်အနေနဲ့အများကြီးလဝဲကြီးအုပ်ထားတဲ့အပိုင်းတွေမှာတို့အနေနဲ့နောက်ပိုင်းပြန်လေသူတို့ရယူနိုင်တဲ့ပိုင်းတွေသူတို့မှာလည်းမျှော်လင့်ချက်တွေရှိတော့ဘောကျွန်တော်ဟောအရင်တစ်ပတ်ကဂျွန်ဟော့ကင်းမှာကျွန်တော်တရုတ်ကျွန်တော်တို့အရာဟိုပညာရှင်တယောက်နဲ့ကျွန်တော်ဆွေးနွေးတာကျွန်တော်မေးခဲ့ပါတယ်သူတို့တရုတ်ရေနံပိုက်လိုင်းနဲ့ဒီ gas pipeline ကိုသူတို့တရုတ်နေတဲ့လောဆယ်မြန်မာဆိုရနေတဲ့သူတို့ပိုင်းသူတို့နှုတ်ပိုင်းပေါ့ဗျာသူတို့တုံ့နယ်စာနိုင်ငံတကာတခြား independent company တွေဘာတွေခေါ်ပြီးတော့သူတို့ consortium လို့ဖွဲ့ပြီးလုပ်လို့ရှိရင်ရေရှည်ချင်းတရုတ်အကျိုးရောမြန်မာအကျိုးရောရှိတော့ကောင်းတယ်လို့ကျွန်တော်ကြံပြုခဲ့တယ်သူလည်းအဲ့ဒါလက်ခံနေကြတယ်သူဆိုတော့ရှည်ရှည်သားမင်းစားဒီ pipeline တွေပဲဆိုတာအနည်း3-50လောက်သူတို့တသုံးပြအောင်မှာဆိုတော့ကျွန်တော်တို့ဒီနေ့တစ်ချိန်ကြီးကြလို့ရှိရင်ဒီအရာတရုတ်ကြီးပဲလောက်ကြီးအုပ်ပါလို့ရှိရင်နောင်နောင်ကျွန်တော်တို့မြန်မာနိုင်ငံလူတွေရတဲ့ငါတို့နိုင်ငံလာပြီးတော့ဒါသူများလူမျိုးကြတဲ့ဘယ်လိုပဲပြည်ပြလာပြီးကျုပ်တဲ့ general ကိုနိုင်ငံမှာလာပြီးတော့လောကြီးဟုတ်စီဝါရေးအများကြီးလို့ရှိရင်တော့လက်ခံရမှာမဟုတ်ဘဲဘယ်အစိုးရတက်တယ်ဆိုတော့အဲ့ဒါရေရှိကြည့်ဖို့ကျွန်တော်ပြောတာသူတို့လက်ခံတယ်အဲ့ဒီတော့အဲ့ဒါအပိုင်းဒီမှာလည်းသူတို့အနေနဲ့ကျွန်တော်တို့တော့မြင်နေတာသူတို့အမေရိကန်ဆိုရအနေနဲ့သူတို့မြင်နေအပိုင်းကြီးအများကြီးရှိတော့ပေါ့ဗျာအဲ့တော့ခုနပြောလို့ပေါ့စီဝါရေးပိုင်းကကျွန်တော်မြန်မာနိုင်ငံဒီမိုကရေစီအခြေရခဲ့လို့ရှိနေတယ်သူတို့အနေနဲ့လည်းအများကြီးအကျိုးများရှိနိုင်တယ်ဆိုကျွန်တော်မြင်တယ်လေ
ဟုတ်ကဲ့အချိန်နည်းနေပါပြီအဲ့တော့ဒေါက်တာတောင်းတွန်းအနေနဲ့ညီကုန်းချုပ်ပြောပါဦ
းဟုတ်ကဲ့ကျွန်တော်တို့အတူချုပ်ပြောရမယ်ဆိုလို့ရှိရင်တော့ဒီအတွေ့အုံဆွေးနွေးမှုဟာတော့ကျွန်တော်တို့နိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဖို့ပဲဖြစ်ဖြစ်ကိုယ်တကယ်ဒီပြည်တွင်းမှာရှိတဲ့ကိုယ်အချင်းချင်းပြည်လဲရေးပဲဖြစ်ဖြစ်အတွေ့အုံဆွေးနွေးချင်းနည်းနဲ့ဖြည့်ရှာရဲဆိုတာကောင်းပါရဲ့ဒါတွေကိုကျွန်တော်တို့ကြိုးဆိုတယ်ကျွန်တော်တို့အနေနဲ့လည်းပဲเนาะကျွန်တော်တို့2010နီးကပ်လာပြီးအတိုင်းပြည်ရဲ့တကယ်အရေးကြီးတဲ့အချိုးအခွေရောက်လာတဲ့အခါမှာတကယ်ကိုငြင်းငြင်းချမ်းချမ်းနဲ့အချိန်ကူးပြောင်းနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့เนาะကျွန်တော်တို့ဒီမျိုးသားပြန်လည်တင်ပြရေးဆိုပြချက်ဆိုတာကိုကျွန်တော်တို့တင်ပြထားပြီးဖြစ်ပါတယ်ကျွန်တော်တို့အင်အားစုအားလုံးရဲ့အကျိုးစီးပွားတွေကိုစဉ်းစားပြီးတော့ဘလို့ငြင်းငြင်းချမ်းချမ်းနဲ့အချိန်ကူးပြောင်းမယ်ဆိုတာကျွန်တော်တို့တင်ပြထားတာဖြစ်တယ်တကဘာလုံးကလည်းဒါလက်ခံတယ်အမေရိကန်ဆိုရလည်းဆောင်ရွက်နေတယ်အဲ့တော့အဲ့ဒီအခွင့်အလမ်းတွေကိုကျွန်တော်တို့မိမိရဆုပ်ကန်ပြီးတော့အတိုင်းပြည်အတွက်အနာဂတ်မှာရှေ့ကိုတိုးတက်မှုတလန်းသွားဖို့အတွက်ဒီတစ်ခါတော့နောက်နှစ်လမ်းပြန်မဆုပ်ဘဲနဲ့လုပ်ကြမယ်ဆိုရင်တော့ကောင်းတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးကျော်တင်ရောခင်ဗျာကျွန်တော်ညီကုန်းချုပ်ကလေးဗာမြောက်ပြောစရာရှိပါလဲ
ဟုတ်ကဲ့ဗျလက်ရှိအခြေအနေကပေါ့လေဟိုတော်တာတောက်ထုံးပြောသလိုပဲရှေ့ကိုလှမ်းမယ်ဆိုလို့ရှိရင်ဒီလမ်းကောင်းလေးလှမ်းနေတဲ့အနေအထားလေးပေါ့လေအဲရှေ့ရှေ့လမ်းလေးကကောင်းကောင်းမြေပြောင်ပြောင်နေရာဝဲနင်းမလားပွက်ထဲဝဲနင်းမလားဆိုတဲ့အားပေါ့ဗျာဆိုတော့အဲ့လိုပွက်ထဲဝဲမနင်းမိလားနင်းမိလားကျွန်တော်တို့ဗာလေးကိုစောင့်ကြည့်ရမလားဆိုရင်ဒီနဝတ္တ ကောင်းဆောင်ဘက်ကပေါ့လေတည်ယူတန်းအားပုဂ္ဂိုလ်တွေကဖြစ်ကိုထွက်ပြမလားဘာကိုဖြစ်ပြမလားဒါမှမဟုတ်လို့ရှင်လည်းပဲတို့တက်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်တွေကပဲမြန်မာပြည်သူတွေကိုစေတနာထားပြီးတော့ကျွန်တော်တို့လုံနိုင်ပါတယ်သဘောထားကြည့်ပါတယ်စေတနာရှိပါတယ်ဆိုတော့ပြမလားဒီအပြလေးနှစ်ခုပေါ့ဗျာနောက်ထပ်လာမယ်အချက်လေးအချက်လက်လေးပြောပေါ်မှာတော့အောင်ဆန်းစုကြည်နဲ့ NLD ကောင်းဆောင်နေပေါ်မှာဘယ်လိုသဘောထားမလဲနောက်လာမယ်လူကြီးကဘွဲဘောမှာပေါ့ဗျာကျွန်တော်တို့စမ်းပြတာဒီစီဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်ပေးနိုင်မလဲလမ်းကြောင်းဘယ်လိုပေးနိုင်မလဲဆိုတာဒါလေးတွေကိုကျွန်တော်တို့စောင့်ကြည့်ရမှာဟုတ်ကဲ့ဒေါက်တာဆင်းမြင့်ရောခင်ဗျ
အဲဒီတော့အနေနဲ့နောက်ဆုံးပြောချင်တာကတော့အခုကျွေးဆောင်ဆွေးနေနေတဲ့ပုံကူတွေပေါ့နိုင်ငံကောင်းဆောင်နေတွေရောအကုန်လုံးအေးစေစေဟိုလူများတွေကဘေးကနေပြောကြတဲ့လူတွေပိုင်းအဝေးပန်းတဲ့လူတွေပိုင်းတော့အများကြီးရှိကြတော့ဗျာဒါပေမဲ့တကယ်တကယ်နောက်ဆုံးကြပြန်ကြည့်တဲ့ချိန်ကျတော့လေကိုတိုင်းပြည်မှာကိုနာတော်တော်တော်များများပြောသူကိုပြည်တွင်းမှာကိုညီငယ်ချင်းချင်းအကုန်လုံးတွေ့ဆုံဆွေးနွေးပြီးတော့တိုင်း seller song yet me so yin naw naw la ma so phe ne she na la set twa nai aw lo nai ba lai me lo chin naw myo le ma de
ho ke khmyar aku america ya chi chi rue ye swin nin mu rue ne pat tet pi lo di america nang ngan jai wun ji dana ga pyo da le be tu lo a ni ne ga myon lin jet de lo 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 de ma tait pi lo chi chi ma 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 tha ba bu tadi tha pi lo chi lan lan twa ma be so da chin lo ti tha ba bi a lo democracy ပြောင်းလဲမှုတွေကလည်းပဲမြန်မာနိုင်ငံမှာချက်ချင်းပေါ်ထွက်လာဖို့ဆိုတာအများကမမျှော်လင့်ကြပါဘူးအလားတူပဲစီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုဒီအနောက်နိုင်ငံတွေကပြန်ပြီးတော့ရုပ်သိမ်းဖို့ဆိုတာလည်းပဲလောလောဆယ်မှာမမျှော်လင့်ကြပါဘူးအဲ့တော့ရွေးကောက်ပွဲကို၈နှစ်အတွင်းမှာလှုပ်တော့မယ်ဆိုတဲ့အခါကျတော့စစ်မှန်တဲ့တွဲဆုံဆွေးနွေးမှုတွေအများဆုံးပေါ်ထွက်လာရင်တော့မြန်မာနိုင်ငံအတွက်ကောမြန်မာပြည်သူတွေအတွက်ပါအကောင်းဆုံးဖြစ်မှာပဲလို့အားလုံးကပြောနေကြပါတယ်အဲ့တော့အခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့ဧည့်သည်တော်တွေရဲ့မှတ်ချက်နဲ့ပဲကျွန်တော်တို့ဒီစကားဝန်းကိုညီကုန်းချုပ်ပြပါတယ်ခင်ဗျာအခုလို့ပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့် NCGUB ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ကုလသမဂ္ဂဒါဝန်ခံဒေါက်တာဦးတောင်ထွန်းမယ်ရီလင်းပြည်နယ်ကမြန်မာအရေးလေးလာသူဒေါက်တာဦးစိန်မြင့်ကယ်လီဖိုးနီးယားပြည်နယ်ကမြန်မာအရေးလေးလာသူဒေါက်တာဦးကျော်တင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြပါရစေဒေါက်တာရှင်ပေါင်းကိုစိတ်နှပြချမ်းသာရှင်လန်းတော်မူကြပါစေခင်ဗျာ